သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါဒေါ်ရရှိမြောက်စက်တင်ဘာလ18ရက်ပုံထူးနေ့အတွက် SBS News/ တင်ထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကထေဝအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။ဝန်ကြီးချုပ်အန်တိုနီအယ်ဘနီစီသည်သူမျိုးလင့်ထားသည့်ကာကွယ်ရေးစာချုပ်မပါဘဲပါပွားနယူဂီနီမှပြန်လည်ထွက်ခွာလာမှာဖြစ်ပါတယ်။မစ္စတာအယ်ဘနီစီနဲ့သူ့ရဲ့ပါပွားနယူဂီနီအဆင့်တူအရာရှိဂျိမ်းစ်မာရပီတိုသည်အဆိုပါစာချုပ်ရဲ့အသုံးနှုန်းကိုသဘောတူညီခဲ့ကြတော့လေပွားပွားနယူဂီနီအဆိုအမှတရားဝင်အတည်ပြုခြင်းမရှိသေးပါဘူး Pacific ဒေသတွင်မိတ်ဆွေနှင့်ဩဇာလွှမ်းမိုးမှုကိုထိမ့်သိမ်းရန်ဩစတြေးလျရဲ့ကြိုးပမ်းမှုသည်ဆုပ်ယုပ်မှုဖြစ်ပြီးတရုတ်နိုင်ငံရဲ့ကြိုးပမ်းမှုများကိုတားဆီးရန်ကြိုးပမ်းနေခြင်းဖြစ်ပါတယ် Federal Opposition Home Affairs ပြောရေးဆိုခွင့်ရှိသူ Andrew Hastie သည်2050တွင်အသက်တင်ထုတ်လွှင့်မှုလုံးဝခင်းစင်ရန်ဂတိကဝတ်ရှိနေပါကညွန်ပေါင်းအဖွဲ့မှနှုတ်ထွက်ရန်ချိန်ချောက်နေပါသည်။အတိုက်ခံကောင်းဆောင်စူဇင်လေးနှင့်တခြားအရာများကြားတွင်စွန့်ရင်မူဝါဒကိုပြန်လည်သုံးသပ်နေဆဲဖြစ်သောကြောင့်သူကိုယ်သူရှေ့မတိုးခြင်းကြောင့်မစ္စတာဟက်စတီကပြောဆိုပါသည်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တိုက်ခိုက်မှုကြောင့်ဩစတြေးလျသတင်းထောက်တဦးကိုဖက်ဒရယ်အစိုးရကခုခံကာကွယ်ပြောဆိုပါတယ်။ ABC Journalist John Lyons ကမစ္စတာထရမ့်ကိုဝါရှင်တန်ရှိအိမ်ဖြူတော်မှာသူ့ရဲ့စီးပွားရေးဆက်ဆံမှုတွေနဲ့ပတ်သက်ပြီးသူနဲ့သူ့မိသားစုကိုချမ်းသာအောင်လုပ်ဖို့သမ္မတရာထူးကိုအသုံးပြုနေသလားလို့မေးခွန်းထုတ်ခဲ့တာကိုသမ္မတထရမ့်ကပြန်လည်တိုက်ခိုက်ပြောဆိုတာဖြစ်ပါတယ်။ Conservative တချို့လှုပ်ရှားသူชาลีกัตเต็งซ้มมุတွင်တန်တရားရှိသူအားယူတပ်ပြည်နယ်ရှိအစိုးရရှိနေများကတရားစွဲချက်တင်ထားပြီး၎င်းအားသေတံပေးရန်တောင်းဆိုမှာဖြစ်ပါတယ်အသက်22နှစ်အရွယ်တိုင်လာရောဘတ်ဆင်သည်ပြီးခဲ့တဲ့သတင်းပတ်ကယူတပ်ဗယ်လီတက်ကတူတွင်မစ္စတာကတ်ကိုသနပ်ဖြင့်ပြစ်သက်ခဲ့တယ်လို့ဆွဆွဲခံထားရတာဖြစ်ပါတယ်လီလာမှုအသစ်တစ်ခုအရဩစတြေးလျစီးပွားရေးလုပ်ငန်းသုံးပုံတစ်ပုံသည်၎င်းတို့ရဲ့ကုန်ထုတ်စွမ်းအားကိုမြင့်တင်ရန် Artificial Intelligence AI ကိုအသုံးပြုနေကြတော့လေထို့သို့လှုပ်ဆောင်ရာတွင်ကြီးမားသောအန္တရာယ်များရှိနေသည်ကိုတွေ့ရှိခဲ့ပါသည်ဤပညာကမ္ပဏီကြီး HP နဲ့ Microsoft တို့မှလှုပ်ဆောင်သောအသေးစားနှင့်အလတ်စားစီးပွားရေးလုပ်ငန်းများအတွက်လှုပ်ဆောင်နေသော Australian စီးပွားရေးလုပ်ငန်း900နှင့် IT ဆုံးဖြတ်ချက်ချသူများလေးလာမှုတွင်စီးပွားရေးလုပ်ငန်းအများအပြားသည် ChatGPT, Microsoft Copilot နဲ့ Google Gemini ကဲ့သို့သောလူဝက်ကုမ္ပဏီဒေတာများကဲ့သို့သောအရာများအထွတ်အန္တရာယ်ရှိနေသေးသော်လည်းလုပ်ငန်းအများအပြားသည်အခမဲ့ AI ကရိယာကိုအသုံးပြုနေကြောင်းတွေ့ရှိရတယ်လို့ဆိုပါတယ်။နေ့စဉ်သတင်းတို့ Useless များပုံမူချသည့်ရာ SPS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတစင်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ